ဘုရားရှင်ကအခုဆက်လက်နားဆင်ကြမှာတော့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။မြတ်သည်မြတ်ကျင်းပပြီးဆုံးသွားတဲ့27ရာစုပင်လုံးသရုတ်ထအကျင့်အစည်းအဝေးဟာမြမနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်ကိုအရှိကိုရွေးလျားအောင်တစုံတရာတွန်းပို့နိုင်ခဲ့ပါသလား။ဘယ်လိုစင်ကောမှုတွေအတားအဆီးတွေရှိနေသလဲဆိုတာမြမအရေးသုံးသပ်သူဥမမောင်ဆိုနဲ့ကျွန်တော်ကြော်စင်တာဆွေးနွေးသုံးသပ်ထားပါတယ်။ဒီဒီကိန်းအစီအွေဟာရှင်နှူကရရှိထားတဲ့အစီအမှုပြန်ရအောင်တွန့်တင်ခဲ့ရတဲ့အစီအွေဖြစ်တယ်လို့ဥပမုံဆိုတာစတင်ဆုံးသတ်ပါတယ်
။2018တတိယကြိမ်ပင်လုံညီလာခံရပ်သွားပြီးတဲ့နောက်ပိုင်းမှာနှစ်နှစ်နီးပါးမလုံနိုင်တဲ့အချိန်ဒီ NLD ဆိုတာနောက်ဆုံးသက်တမ်းချိန်မှာဒီပင်လုံညီလာခံနောက်ပြန်လျှော့မကြအောင်လို့နေရဲနေရာမှာရပ်နေအောင်ပြန်တွန့်တင်ပေးရတဲ့ညီလာခံလို့ပဲကျွန်တော်မြင်ပါတယ်။သဘောတူညီချက်အစ်တစ်ခုရသလားဆိုရင်တော့မရပါဘူးဆက်ဆွေးနွေးဖို့သဘောတူကြတယ်အရင်သဘောတူခဲ့တာတွေထပ်တည်ပြုတယ်ဆိုတဲ့အခါကျတော့မှန်တမ်းအချိန်ကြီးရအောင်ပြန်တွန်းတင်ပေးနိုင်တဲ့အဆင့်တော့ရှိနေမှာတမား
နောက်အဖွဲ့ပေါင်းစုံတက်လာတဲ့ကိစ္စမြောက်ပိုင်းမဟာမိတ်တွေတက်လာတဲ့ကိစ္စအဲ့ဒီစာကိုဘလောက်ထိအရေးပါသလဲသူတို့မပါဘဲကောညီညာရေးရှိကိုရွေးဖို့ဆိုတာရောဖြစ်နိုင်ပါလေခင်ဗျာ
2017ခုနှစ်ငြိမ်းချမ်းရေးလုပ်ငန်းစဉ်စတဲ့အခါ10နှစ်လုံးလုံးသွားမိုးနေတဲ့ပြဿနာတော့အားလုံးပါဝင်ရေးဆိုတဲ့ပြဿနာပါပဲ။နော်ဒါပေမဲ့လက်တွေ့မှာအားလုံးကမပါဝင်နိုင်ဘူးဖြစ်နေတယ်။အဲ့တော့ကျွန်တော်အမြင်ကတော့အားလုံးပါဝင်မှကောင်းမှလားမကောင်းဘူးလားဆိုတာကိုဝယ်ချစ်စီလက်ရှိဒီဖွဲ့ရင်းနဲ့ပဲဆက်ပြီးတော့နိုင်ငံရေးသဘောတူချက်ယူသွားဖို့ဖြစ်စီဒီကိစ္စတွေအားလုံးကိုတော့ကျွန်တော်ဒီအားလုံးပါဝင်ရေးနဲ့ပတ်သက်တဲ့10နှစ်တာကာလကိုပြန်သုံးသပ်မှသာလေကျွန်တော်တို့အဖြေစုထွက်နိုင်မယ်လို့ထင်ပါတယ်။
အဓိကအချင်းအလုံးပါဝင်နိုင်ရင်မှဘယ်ဟာကအထက်ဆက်ဖြစ်နေရလဲခင်ဗျာ
အဓိကတော့ကျန်တာတော့မြောက်ပိုင်းခုနှစ်ဖွဲ့အဓိကကျန်နေ KNDB ကျန်နေရှစ်ဖွဲ့ကျန်တာပေါ့ဗျာနော်အဲ့တော့မြောက်ပိုင်းခုနှစ်ဖွဲ့ကလည်းပဲဒီမှာပါဖို့ဆိုလို့ရှိရင်ဒီ Valentine Frost ရဲ့လေးဖွဲ့အရင် Valentine ရင်ထိုးလို့လေဒါမှမြောက်ပိုင်းခုနှစ်ဖွဲ့လုံးနိုင်ငံဆွေးနွေးရမှာဖြစ်တာပေါ့အဲဘယ်လဲဆိုတော့ချားတဲ့လေးဝဲမှာလေမထူးရတဲ့လေးဝဲလေးဝဲစလုံးပေါင်းဆွေးနွေးမယ်ဆိုတဲ့အချိန်မှာလောလောဆယ်အေအေနဲ့ပတ်သက်ပြီးတော့သဘောတူညီမှုရဖို့ခက်ခဲနေတယ်။အဓိကကတော့ဒီအေရဲ့တရှိခွင့်နဲ့ပတ်သက်တဲ့ပြဿနာဖြစ်တယ်။အကြမ်းဖက်ဖွဲ့စည်းပညာလည်းပြဿနာဖြစ်တယ်။အဲ့တော့ကျွန်တော်တို့ကဒီမပါဝင်သေးတဲ့မြောက်ပိုင်းခုနှစ်ဖွဲ့ပြဿနာကိုနိုင်ငံရေးကဆွေးနွေးမယ်ဆိုလို့ရှိရင်တော့ချက်ပြဿနာဖြစ်ရှင်းမယ်ပြဿနာအေအေပြဿနာဖြစ်တယ်အဲ့တော့အေအေပြဿနာကိုနိုင်ငံရေးကဖြေရှင်းမယ်ဆိုလို့ရှိရင်တော့နိုင်ငံရေးကထပ်ပေါက်ပေးပြီးမှပဲဖြေရှင်းလို့ရမယ်လို့ထင်ပါတယ်
။အေအေတီစီအေနဲ့ပတ်သက်ပြီးတော့လက်မခံနိုင်တဲ့အချက်ကဘာလဲလို့ဥပမာမျိုးစဉ်းစားမိပါလေ။တခြားအဖွဲ့တွေကဘာများထူးခြားနေလို့အေအေတီစီကိုလက်မခံနိုင်ကြလဲဆိုတော့အဖြေရှားတွေ့ပါလားခင်ဗျာ
။အဓိကကတော့ဗျာကျွန်တော်တို့1948နေပြီးတော့1980ဒီရခိုင်မှာပုံကံမှုတွေရှိပြီးတော့1980နောက်ပိုင်းမှာရခိုင်မှာတည်ဒီလက်နက်ငယ်ပုံကမှုကမရှိခဲ့ဘူး။နှစ်30လောက်တည်ငြိမ်တဲ့အချိန်တွေပြန်ဖြစ်တယ်။အဲ့ဒီအချိန်တွေအောက်မှာအေးပြန်ပေါ်လာတဲ့အခါမှာတိုက်ပွဲတွေပြန်ဖြစ်လာတဲ့အခါမှာဒီအချိန်တို့အတွင်းမှာဒီအတဖွဲ့တည်ရှိမှုတောင်းရဘက်ကလည်းအသိမပြုပြန်မှာခက်ခဲနေတယ်ထင်ပါတယ်။အဲ့ဒါကတော့အဓိက point အချက်ဖြစ်နေတယ်လို့ထင်တယ်။ဒါပေမဲ့လက်တွေ့ဆွေးနွေးပွဲတွေမှာကြတော့အေးကိုတတ်ဖြတ်ပြီးလက်နက်ချပါဆိုရင်ဒီခိစ္စကအေးဘက်ကမဖြစ်နိုင်ဘူး။မဖြစ်နိုင်တဲ့အခါကျအေးတည်ရှိမှုလေလနဲ့ငယ်နဲ့တက်တဲ့ဒီရှိမှုအတိမတ်ပြုပေးရမယ်ဒီဘိုင်လက်ဆွဲထိုးရင်အတိမတ်ပြုပေးမယ်ဆိုရင်အစောပိုင်းကလိုင်ဇာမှာခွင့်ပြုဘူးပဲနောက်ပိုင်းလိုင်ဇာမှာလည်းခွင့်မပြုဘူးဒီရခိုင်မှာလည်းခွင့်မပြုနိုင်ဘူးဆိုလို့ရှိလို့ရှိရင်အဲ့ဒါနိုင်ငံရေးကထပ်ပေါက်ပိတ်တယ်လို့ကျွန်တော်မြင်ပါတယ်အဲ့လိုနိုင်ငံရေးကထပ်ပေါက်ပိတ်နေရင်တော့ကျွန်တော်နိုင်ငံရေးကပြဿနာဖြစ်ရှင်းနိုင်မှာမဟုတ်ပါဘူ
းဟုတ်ကဲ့ဥမောင်ဆိုဒီညမှာကျွန်တော်စဉ်းစားမိတာ TNL တောင်းပလောင်အဖွဲ့ဟာလည်းပဲ AA နဲ့သိပ်ပြီးတော့မရှိမနှောင်းပေါ်ပေါက်လာတဲ့တနက်ကင်အင်အားစုလိုပဲထင်ပါတယ်အဲ့ TNL တရှိမှုကြတော့သူတို့လက်ခံပါသလား။ဘာကြောင့်ပါလဲ
။အဲ TNL နဲ့ပတ်သက်ပြီးတော့သူသိမပြောဘူး။သိမပြောဘူးဆိုတဲ့ပြဿနာကအဲ့ area ကြီးတကယ်တမ်းကြတော့ဟို TNL မရှိခင်ကလည်းဒီ Arsenal စက်တူပြည်သူစစ်တို့ဒီ KNY တို့လှုပ်ရှားနေ area ဖြစ်တာ။နော်အစိုးရရဲ့လက်နက်ငယ်ကြောက်ကြားဒေသဖြစ်တဲ့အခါကျတော့ TNL ကိစ္စကိုသိမပြောတာလို့ထင်ပါတယ်။ဒါပေမဲ့ကိုကန့်လုံဟာ2015မှာပေါ်လာတဲ့ခါကျသူပြင်းပြထန်တာပြန်ပြီးတော့တုံ့ပြန်တာမျိုးရှိတယ်။ကိုကန့်ဟိုမော်ထိုက်ရှေ့ဘက်ကဒီဟိုဝိုင်းအေရီယာမှာပဲနေရာယူထားတာတွေ့ရပါတယ
်။ဟုတ်ကဲ့နောက်တစ်ခုကဒီပီနယ်ရီနဲ့ပတ်သက်ပြီးတော့ state constitution ကိုဘောဟာရအဖြစ်အတိပဲကွဲရလို့ခေါ်ဖို့လက်မခံကြဘူးတချို့ပီနယ်အခြေခံဥပဒေလိုပဲခေါ်မယ်ဖွဲ့စည်းပုံလို့မခေါ်ဘူးဆိုတော့ဒီကိစ္စနဲ့ပတ်သက်လို့တချို့ကတော့ဖ ဖွဲ့စည်းပုံဆိုတဲ့စကားပါလိုက်ခြင်းအဖြစ်အဓိကပိုလေးနဲ့တဲ့ဒါစကားလုံးကိုကပ်ပြီးတော့ညင်းနေကြတော့တွေ့ရပါတယ်ဆိုလက်တွေ့မှာအနှစ်သာအဖြစ်ဘာကွဲတယ်ခင်ဗျာသူတို့ပြည်နယ်ရဲ့ကိုပိုင်းပြဋ္ဌာန်းရေးကိုလုံးဝလက်မခံခြင်းတဲ့သဘောနဲ့ဒါကိုရရှိအောင်တောင်းမယ်ဆိုရက်အနှစ်သာဖြစ်မယ်လို့ထင်ပါတယ်ဥမ္မာဆိုသဘောသုံးသပါခင်ဗျာ
အဲ့ဟာလည်းပတ်သက်လာလို့ရှိရင်ဒီငင်းငယ်ဆွေးနွေးပွဲတွေမှာနှစ်ဖက်ကအခြေခံနှစ်ခုကမတူကြဘူးဗျာနှစ်ဖက်စဉ်းစားတာတိုင်းသားတွေဘက်ကစဉ်းစားတာကတင့်ပင်လုံးညီလာခံဒီဆုံးဖြတ်ချက်ဒီကံပေါ်မှာဒီနိုင်ငံတော်ပေါ်လာတယ်ကျွန်တော်တို့ဒါကြောင့်နိုင်ငံစိတ်ဆာဆွေးနွေးပွဲတွေဒီပင်လုံးဘောလုံးကြီးအခြေခံပေါ်ဆက်သွားမယ်လို့တိုင်းသားတွေကစဉ်းစားတယ်ဒါပေမဲ့အစွန်းနဲ့တက် ဒီကနေ့ဆိုရချေအောင်မဆွေးနေတယ်အစိုးရနဲ့တက်မလို့ဘက်ကဆွေးနေတာကဓမ္မဂရီစီတို့ဖယ်ရယ်လို့ပြောတော်လဲပဲဟိုချုပ်ကံမှုရှော့ချာရေးဘက်ကဆင်းလာတယ်အဲ့ဒီအချက်နှစ်ချက်မှာတို့အခြေခံမတူတဲ့ခါမှာခုနကကကြာပြောရည်ဒီပြည်ဝုံဒီဒီနေ့ဖယ်စီဝုံရေးဆွေးရေးပြဿနာလို့ပြဿနာတွေမှာတောက်လျှောက်လိုက်ပြဿနာတက်လာတယ်လို့ထင်ပါတယ်အစိုးရနဲ့တက်မလို့ဘက်ကဟိုချုပ်ကံမှုဆော့ချာရေးကိ ဒီကျင်းနေတယ်ကြည်နေတာတော့အဲ့တော့ဘဟုချုပ်ပိုင်မှုဆွတ်ထားရေးဟာတိုင်းသားတွေကကိုယ်ပိုင်ပြဌာန်းခွင့်လက်ရှိနဲ့ပုံမှုနှိစက်လာတဲ့သဘောပေါ့ဒီ
ပမာလည်းပဲပြည်နယ်တစ်ခုပဲဖြစ်တဲ့လို့လည်းပြောရပါတယ်။ဒီဟာကတကယ်တမ်းလက်ခံနိုင်လာမဲ့အခြေအနေဖြစ်ပါမလားနောက်နိုင်ငံကိုချစ်တိုက်စိတ်ပေါ်လေဒါ civic nationalism ဆိုတာမျိုးဖြစ်တဲ့
လက်တွေ့ကတော့ဖြစ်နိုင်မှုလားလားကတော့ဝေးတယ်လို့ထင်နေပြ။အဓိကကကကြိုးတယ်ပြည်နယ်ဖွဲ့စည်းပုံသုံးဖို့ပြည်နယ်ခြေခံဥပဒေပေါ့ဗျာ။ရေးဆွဲရေးဆိုတာကဒါတကယ်လုံးရညှင့်ခုံတာသူ့ပြည်မဲ့တကယ်တမ်းအရာပြောမယ်ဆိုလို့ရှိရင်သူကဘာပြဿနာကြီးကြံနေတယ်ဆိုတော့ခုနရှစ်ပြည်နယ်မှာရက်ခံထားတဲ့သူကဗမာလဲတပြည်နယ်ပဲရှိတယ်ဆိုတဲ့အယူဆကင်းလာမှာ။တစ်ဖက်ကလည်းဆိုရအောင်
ဒီကျွန်တော်ကကိုတချို့ကတော့ရွေးကောက်ပွဲနီးလာလို့ခါတော်မီလောက်တာဒါတကယ်တမ်းလည်းပဲနိုင်ငံတကာမှာလည်းပဲဒီလိုပဲရွေးကောက်ပွဲနီးလာတဲ့ခါတော့အစိုးရကတော့သူကောင်းတာကိုလုပ်ကြရဲဆိုတာကတော့စဉ်းစားအနေနဲ့တွေးရပါတယ်ဆိုတော့အခုကအဲ့လိုသုံးသက်လို့ရပါသလားနောက်ပြီးတော့ကျွန်တော်စဉ်းစားမိတာအဲ့ဒီကဝေးဦးစီးချုပ်ဘူဂျုံမူကြီးမြောင်းနိုင်ကိုရင်က
ဒီညဉ့်ကိစ္စကိုတခြားကိစ္စအတွက်သုံးထားရတဲ့ဘာညာသတိပေးသွားတယ်လို့ဆိုကြတယ်အဲဒီတော့အဲ့ဒါကတော့ရွေးကောက်ပွဲအတွက်ဒီဟာကိုသုံးထားတဲ့လို့ပြောတဲ့သဘောမျိုးထပ်တူဖြစ်နေသလား
ကျွန်တော်အမြင်ကတော့ဦးသိန်းစင်အစိုးရလက်ထက်ကအနေဒီအစိုးရလက်ထက်မှာရောငြိမ်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးလက်ဆက်တက်တာတစ်ခုတော့သူတို့လုပ်ပြသွားလို့ရှိပါတယ်ဦးသိန်းစင်အစိုးရလက်ထက်ကလည်း
ပါတယ်ဆိုတော့တန်းကုန်ကန်နီးမှာအဲ့ဒါကိုဖြတ်ကြတယ်လို့ပဲထင်ပါတယ်ကေရန်တော့ကိုဗစ်ဒါမရှိတော့ဒီပြည်လောက်မှာဖြစ်မယ်ညီလာကမှာအဲ့တော့ရွေးကောက်ပွဲကိုတက်တက်ရည်စုလုပ်တယ်လို့တော့ပြောဖို့ခက်ပါတယ်ခင်ဗျဟုတ်ကဲ့ဆရာနောက်ဆုံးတစ်ခုစဉ်းစားပြည့်စည်နေတာကတော့တချို့ကသုံးသပ်ကြတယ်ဒီငင်းရည်ကိုသူ့လက်ထက်မှာရတာမလို့ဒီဘူးငါကိုယ်တိုင်တက်လာမှာရအောင်လုပ်ကြမယ်
ဒီကနေ့ကတော့ဘောရာကောညဉ့်ညဉ့်ကြီးကိုဘလောက်နောက်နေစီနိုင်လဲအဲ့ဆန္ဒရှိနေကြတဲ့ဆောက်တကယ်ဖြစ်နိုင်မှာလားခင်ဗျအဲ့လိုသုံးသပ်ကြတာတွေရတော့ရှိတယ်ဗျဟိုမှာဆိုတော့ဦးသိန်းစိန်လက်ထက် NCA လက်မှတ်ထိုးဖို့လုပ်တဲ့အချိန်မှာမလောဘို့လူတဲ့လို့အန်ဒီဘက်ကဒေါအောင်ဆန်းစုကြည်ပြောခဲ့တာရှိသလိုအန်ဒီဆိုတာဖြစ်သွားတဲ့အခါကျတော့ NCA ကိုမြန်မြန်ထိုးဖို့ပြန်တိုက်တွန်းတာလည်းရှိတယ်ဆိုတော့အဲ့အချိန်တွေဒီဘောရာကြည့်ပြီးတော့အတက်ကလည်းအဲဒီဒေါအောင်ဆန်းစုကြည်ဆိုတာလက်ထက်မှာ ကျွန်တော်တို့ထောက်ကူရှစ်စက်ပြီးတော့ထောက်ကူရှစ်စက်ပြီးတော့အမြင်မျိုးတွေလည်းရှိသေးဗျအဲဒါမဲ့အဲ့ဒါတွေကြောင့်ငငယ်ကြီးကသဘောတူဆွေးနွေးရမယ်အချက်တွေကိုလက်တွေ့ကြကြပြင်ဆင်နိုင်တာပဲပထမတစ်ချက်ကခုနတန်ရာကြီးရဲ့ကိုယ်ဟောက်ချုပ်ခွင့်ကိုယ်ဟန်ပြတ်ဆန်းခွင့်အာနာခေါ်ယူနေပတ်သက်ပြီးတော့ဒီနေ့ဒီအဖြစ်မရှိသေးဘူး No, I don't know. I'm not sure.